ထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်မှာထိုင်းစစ်ဌာနချုပ်ကိုဆန္ဒပြသူ1000ကျော်ဝင်ရောက်စီးနင်းပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒါဟာထိုင်းဝန်ကြီးချုပ်ယင်ဂလတ်ရှင်နဝတ်ကိုဖြုတ်ချဖို့အတွက်ကြိုးပမ်းတဲ့ဆန္ဒပြမှုအတွင်းနောက်ဆုံးဆန္ဒပြမှုလည်းဖြစ်ပါတယ်။ဆန္ဒပြသူတွေဟာထိုင်းစစ်တပ်ရဲ့ဝင်တွင်ကိုတောက်ကြနေမှာအတင်းဝင်ရောက်ခဲ့ပြီးတော့အစိုးရကိုဖြုတ်ချဖို့ကြိုးပမ်းတဲ့ကိစ္စမှာစစ်တပ်အနေနဲ့ဝင်ရောက်ပူးပေါင်းဖို့တောင်းဆိုခဲ့တာဖြစ်တယ်လို့ထိုင်းစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။အတိုက်ခံဆန္ဒပြသူတွေဟာဘန်ကောက်မြို့မှာဆန္ဒပြပွဲတွေကိုထပ်ပြီးတော့တိုးချဲ့လှုပ်ဆောင်လာနေတာဖြစ်ပြီးတော့ထိုင်းဝန်ကြီးချုပ်ယင်းလတ်မနှုတ်ထွက်မချင်းထိုင်းဆိုရဝန်ကြီးရုံးတွေကိုတင်းယူသွားမယ်လို့လည်းကြုံဝါပြောဆိုခဲ့ပါတယ်။ကြာသပတေးနေ့ကထိုင်းလွတ်တော်မှာပြုလုပ်ခဲ့တဲ့ထိုင်းဆိုရပေါ်အယုံကြည်မရှိဆိုတဲ့မဲခွဲမှုအတွင်းမှာထိုင်းဝန်ကြီးချုပ်ယင်းလတ်ဟာလုံလောက်တဲ့ထောက်ခံမှုကိုရရှိခဲ့ပါတယ်။သူမကိုထောက်ခံသူ298မဲ၊ကန့်ကွက်သူ134မဲရှိခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်ယင်းလတ်ကတော့ယာတုကနေဆင်းပေးဖို့ညှဉ်းဆန်းခဲ့ပြီးတော့အခြေအနေကိုပြေလည်အောင်ဆွေးနွေးမှုတွေလုပ်ဖို့ကိုတောင်းဆိုလိုက်ပါတယ်ခင်ဗျာ။